ဘိုင်ဒန်စတင်ထောင်ဟူရဲ့နောက်ဆုံးအယူခံကိုပြည်သူ့လွှတ်တော်ချုပ်ကဒီကနေ့အင်ကာနေ့ဆင်ခြင်ချထားတာမှာမှန်မှန်ကန်ကန်ဆုံးဖြတ်ပြီးပြန်လွှတ်ပေးမယ်လို့မျှော်လင့်နေအကြောင်းနယူးယောက်အခြေစိုက်CPG သတင်းသမားများကာကွယ်ဆောင်ရှောက်ရေးအဖွဲ့ကြီးကပြောပါတယ်ဒီကနေ့ချမှတ်ဆင်ခြင်လာလာနဲ့ပတ်သက်ပြီးနိုင်ငံတကာအသိုင်းအဝိုင်းရဲ့မျှော်လင့်ချက်တွေကိုမှတ်အင်ကျင်းနိုင်ငံစ
ကိုကျော်စိုးတို့နှစ်ဦးကိုရန်ကုန်ခရိုင်တရားရုံးကနေ2018ခုနှစ်စက်တင်ဘာလကဗြိတိသျှကိုလိုနီခေတ်ကပြဋ္ဌာန်းခဲ့တဲ့အစိုးရလျှို့ဝှက်ချက်ဥပဒေနဲ့ထောင်ဒဏ်9နှစ်စီချမှတ်ခဲ့ရပါတယ်။တင်းအောင်တွေဘက်ကလည်းသူတို့မှာဥပဒေကိုချိုးဖောက်တဲ့ပြစ်မှုရှိကြောင်းရန်ကုန်တိုင်းတရားရုံးကိုပထမအယူခံတင်ခဲ့ပြီးတဲ့နောက်ဒီနှစ်ဇန်နဝါရီလမှာတရားရုံးကကြားနာခဲ့ပြီးတပ်တွေအခိုင်အမာမပြနိုင်ဘူးဆိုတဲ့အကြောင်းပြချက်နဲ့အယူခံကိုပယ်ချခဲ့ပါတယ်။ဒါပေမဲ့လည်းရိုက်တာသတင်းတောက်တွေရဲ့အကျိုးဆောင်ရှင်နေဦးခင်မောင်စောကတော့ရန်ကုန်တိုင်းတရားရုံးရဲ့တရားစီရင်လှုပ်ထုံးလုပ်နည်းမှာအားနည်းတဲ့အမှားတွေရှိနေကြောင်းထောက်ပြခဲ့ပါတယ်။အခုနောက်ဆုံးသတင်းတောက်တွေရဲ့အယူခံကိုနေပြည်တော်ကပြည်ထောင်စုတရားလွှတ်တော်ချုပ်ကိုတင်သွင်းခဲ့ပြီးမက်ရှလာမှာတရားသူကြီးကကြားနာခဲ့ပါတယ်။ဒီယူကန်နဲ့ပတ်သက်လို့ဒီကနေ့ဧပြီလ23ရက်နေ့မနက်9နာရီခွဲကစပြီးစီရင်ချက်ချမှတ်မှုတွေတဲ့ဒုတိယမြောက်ဖြစ်ကြောင်းနဲ့တရားသူကြီးနှစ်ဦးကနေဆုံးဖြတ်ချက်ချမှတ်ဖြစ်ကြောင်းပြည်ထောင်စုတရားလွှတ်တော်ချုပ်ရဲ့ Internet Website နဲ့ Facebook စာမျက်နှာမှာစနေနေ့ကဖော်ပြထားပါတယ်။နိုင်ငံတော်တရားရုံးချုပ်အနေနဲ့မှန်ကန်တဲ့ဆုံးဖြတ်ချက်နဲ့အရင်ကချမှတ်ခဲ့တဲ့စီရင်ချက်တွေကိုပယ်ဖြတ်ပြီး Writer သတင်းတောက်တွေကိုပြန်လွှတ်ပေးလိမ့်မယ်လို့မျှော်လင့်ကြောင်း CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကြီးရဲ့အားရရေးရာညွှန်ကြားမှု Steve Butler က VOA ကိုပြောပါတယ
်။ This is their last chance working through the legal system and we you knowWe hope the Supreme Court will overturn
the decision. တရားစီရင်ရေးလမ်းကြောင်းအရနောက်ဆုံးခွင့်လာမယ်ဖြစ်ပါတယ်။နိုင်ငံတော်တရားရုံးချုပ်အနေနဲ့အရင်စီရင်ခံချက်တွေကိုပယ်ဖြတ်လိုက်မယ်လို့ကျွန်တော်တို့ပြောလဲပါတယ်။ဒါကလည်းမှန်ကန်တဲ့ဆောင်ရွက်ချက်ဖြစ်ပါတယ်။ Writer စင်းတော့တွေအတွက်လည်းတရားမျှတမှုရရှိစေမှာဖြစ်လို့ဒီလိုမျိုးဖြစ်လာလိမ့်မယ်လို့ကျွန်တော်တို့ပြောလဲပါတယ်
။အလားတူနိုင်ငံတော်တရားရုံးချုပ်အနေနဲ့တတိရှိရှိဥပဒေနဲ့အညီလွတ်လွတ်လပ်လပ်စီရင်နိုင်မယ်ဆိုရင်ရိုက်တာသတင်းတောက်တွေလွတ်လာဖို့မျှော်လင့်ကြောင်းဟောင်ကောင်ခြေဆိုင်အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးက VOE ကိုပြောပါတယ
်ကျွန်တော်တို့ကတော့လွတ်ပေးချင်တာပေါ့ဗျာဒီနိုင်ငံတကာပြည်အားတွေရဲ့ညာနေတယ်အဲနောက်ပြီးတော့တကာဒီဥပဒေပိုင်းရလည်းခံရမှာမှာဥပဒေကတင်ပြထားတယ်ဆိုလို့ရှိရင်တရားရင်ကျုပ်ကနေပြင်တော်တို့စဉ်းစားပြီးတော့ဒီမှုကိုချုပ်ရင်းနဲ့ဖြတ်ပြီးရင်အဆင်ပါပဲလေလွတ်ပြေးလိုက်ပြင်ပြီးတော့ကျွန်တော်တို့မြင်တာပေါ့လေသို့တော်လည်းပဲတစ်ဖက်ကတရားစီရင်ပိုင်းမှာကအမိကိုအင်းင်းနဲ့လွတ်လွတ်လပ်လပ်တတိရှိရှိနဲ့လုံးနိုင်မလုံးနိုင်ဘူးဆိုတာတော့ကျွန်တော်ကအဲ့ဒါကိုလည်းထည့်သွင်းစဉ်းစားရမှာပေါ့တရားရုံးချုပ်ကကဥပဒေကြမ်းတမ်းချက်တွေဆိုင်တတိရှိရှိနဲ့အမှန်တရားကိုဆုံးဖြတ်လိုက်တယ်ဆိုလို့ရှိရင်တော့ဒီကိုယ်ပါလုံးနဲ့ကိုကျော်စိုးဦးတို့နှုတ်လွတ်လပ်မှာပေါ့လေ
ရိုက်တာသတင်းတော်ကိုပါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကတော့သူတို့နှစ်ဦးကို2018ခုနှစ်ဒီဇင်ဘာလကရဲတပ်ဖွဲ့ကဖမ်းဆီးချိန်မှာထောင်ချောက်စင်ဖမ်းဆီးခဲ့တာဖြစ်ကြောင်းနဲ့အစိုးရရဲ့ဆွဆွဲချက်အလုံးဟာလည်းနှမှန်ကန်ကြောင်းတရားရုံးမှာထွက်ဆိုခဲ့ပါတယ်။အထူးသဖြင့်အစိုးရတပ်တွေဖြင့်ထွက်ဆိုခဲ့တဲ့ဒူရဲမူဟောင်းမိုးရံနိုင်ကနေသတင်းတော်တွေကိုအမှုစဉ်ဖမ်းဆီးဖို့သူတို့ကိုအထက်အရာရှိတွေကညွှန်ကြားထားပြီးသားဖြစ်ကြောင်းတရားရုံးရှေ့မှအမှန်တိုင်းထွက်ဆိုချက်ဟာသတင်းတော်နှစ်ဦးအပေါ်အစိုးရရဲ့ဆွဆွဲချက်တွေမှန်ကန်မှုမရှိဘူးဆိုတာပိုပြီးခိုင်မာစေတယ်လို့ဥပဒေရေးရာကျွမ်းကျင်သူတွေကထောက်ပြကြပါတယ်။အဲ့ဒီလိုထွက်ဆိုခဲ့တဲ့အတွက်လဲဒူရဲမူဟောင်းမိုးရံနိုင်ကိုရဲစီရင်စီကံဥပဒေကိုချိုးဖောက်မှုနဲ့အလုတ်ကထုတ်ပယ်ခဲ့တဲ့အပြင်ထောင်နဲ့တစ်မြင့်ချမှတ်ခဲ့တယ်လို့သူ့မိသားစုကလည်းရဲဝင်တဲ့အင်အားကနေအာဏာပိုင်တွေကအတင်းနှင်ထုတ်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်ကမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးကာလအတွင်းအင်းဒီရွာမှာရိုဟင်ဂျာရွာသား10ဦးအသက်ခံခဲ့ရတဲ့တဲ့တင်ကိုစုံစမ်းနေချိန်မှာသူတို့နှစ်ဦးကိုရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်။မြန်မာဆိုရဘက်ကတော့အင်းဒီရွာအမှုနဲ့ပတ်သက်လို့တာဝန်ရှိတဲ့လုံခြုံရေးတပ်ဖွဲ့ဝင်9ဦးကိုအလုတ်ကျမ်းနဲ့ထောင်ဒဏ်10နှစ်အထိချမှတ်ခဲ့ကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်။အခုလိုမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့တဲ့င်းကိုတတိရှိရှိစုံစမ်းဖော်ထုတ်ခဲ့တဲ့အတွက်နှစ်ရှည်ထောင်ဒဏ်ချမှတ်ခံထားရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးတို့2ဦးကိုနိုင်ငံတကာသတင်းလောကမှာအမြင့်ဆုံးဖြစ်တဲ့ပိုလီစာဆု2019ခုနှစ်အတွက်အခြားရိုက်တာသတင်းသမားတွေနဲ့အတူပြီးခဲ့တဲ့သတင်းဘက်ကဆုရေးချေရေးဖွဲ့ကနေဂုဏ်ပြုချီးမြှင့်ခဲ့တယ်လို့ကုလသမဂ္ဂ UNESCO အဖွဲ့ကြီးကလည်းကာလာမိုကာနိုကမ္ဘာသတင်းလွတ်လပ်ခွင့်စုကို2019ခုနှစ်အတွက်သူတို့နှစ်ဦးကိုရွေးချယ်ချီးမြှင့်ခဲ့ပါတယ်ရှင်